မန္တလေးတိုင်းမြင်းချံမြို့နယ်တဲကညောင်တို့ကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုက်နှက်လို့ရွာသားနှစ်ဦးသေဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းဒေသကြီးတဲကချောင်းဦးကြီးကျေးရွာမှာစစ်တပ်ကနယ်မြေရှင်းလင်းစဉ်နေအိမ်တွေမိရှို့ခံခဲ့ရတဲ့အတွေ့တော်တော်များများမီးလောင်ပျက်စီးခဲ့ပါတယ်။ရန်ကုန်ကတင်ပြပေးထားတဲ့သတင်းကိုကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်။
မင်္ဂလိပ်တိုင်းမြင်းကြံမျိုးနယ်တဲ့စစ်ကောင်စီတပ်တွေတက်ဆွဲထားတဲ့ညောင်တူကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုက်နှက်လို့အမျိုးသားနှစ်ဦးသေဆုံးခဲ့ပါတယ်။ရွာထဲမှာလွန်ခဲ့တဲ့နှစ်လလောက်ထဲကစစ်တပ်ကတက်ဆွဲထားပြီးရွာသားတွေကိုနိုင်ထက်စီနင်းလုပ်နေတာဖြစ်တယ်လို့ရွာကန်တွေကပြောပါတယ်။ဖေဖော်ဝါရီလ18ရက်ကြာသပတေးနေ့ကတော့ပြင်းပြင်းထန်ထန်အရိုက်ခံရသူ2ယောက်သေဆုံးသွားတယ်လို့ညောင်တူကျေးရွာသားတို့ကအခုလိုပြောပြပါတယ်။
တို့ရောရိုင်းနေတဲ့ရွာကနေပြီးတော့ပြူဖို့ပဲအဲ့ဒါကအုပ်ကြီးကြီးရဲ့အနေနဲ့ရှုလာပေါ်ရသူတို့ရိုက်တကြင်တော့ပေါ်ကသူတို့ဘူးဘူးအောင်တိုက်တော့ဒီလူတွေဒါလုပ်တယ်ပါညာလေးဆိုရိုက်ပြီးပါပါညာအကူကြီးတော့လို့သူတို့ရိုက်ခံရတာပဲတဲကျွားလို့ကြားသူကရွာမှာအလောက်မရှိဘူးလားဒီရိုးရရသားတွေပဲ
ဖေဖော်ဝါရီလ18ရက်နေ့ကပဲမြင်းကျံမျိုးနယ်တဲကစာကျူးကျေးရွာမှာလဲ NLD ပါတီဝင်3ဦးနဲ့ကျေးရွာသား3ဦးကိုစစ်ကောင်စီတပ်တွေလာရောက်ဖမ်းဆီးသွားပါတယ်မြင့်ကျယ်မြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကမကြာခဏနေအိမ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးရတွေပြုလုပ်ပြီး PDF တွေနဲ့ဆက်သွယ်တယ်ဆိုပြီးနေအိမ်တွေကိုချိတ်ပိတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာပြီးမကြာခဏတိုက်ပွဲဖြစ်ပွားလို့ရှိတဲ့သခိုင်းတိုင်းရင်းမပင် KI ပလဲမြို့ကချောင်းကြီးကျေးရွာမှာတော့စစ်တပ်ကဖေဖော်ဝါရီ18ရက်တောက်ကြိုင်နေ့မနက်ပိုင်းမှာနေမြေရှင်းလင်းစဉ်နေအိမ်ရာနဲ့ချီမီးလောင်ကျွမ်းခဲ့ပါတယ်ချောင်းဦးကြီးကျွရနဲ့နှမိုင်သာဝေးပြီးစစ်ကောင်စီတက်ဆွဲထားတဲ့ဇီးပြူကုံကျွရကိုဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်အခုလိုချောင်းကျွရဘက်ကိုနေမြေရှင်းနေနေရဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ်
။အင်ဂျီကလူရွာကဟိုကွက်ပစ်တွေပါရောထွက်တာဆိုရင်အင်ဂျီရဲ့လက်ရှိအနေအထားက400နဲ့500ကျန်မှာအင်ဂျီတွေကတူတူရှိခဲ့။အင်ဂျီဘာဟုတ်တော်တော်များများကတော့ဒီလောင်ကျွဲနဲ့အင်ဂျီကဟိုအတိအကျမသိရပါမယ်။တော်တော်များများကတော့ဒီရွာရဲ့ကျွန်တော်တို့600ခန့်လုံး900ခန့်လုံးလောက်ထိရတော့အကုန်လုံးလောင်ကျွဲနဲ့ပတ်သက်ခဲ့
။အနည်းကစီးပြူကုန်းကျွရမှာစစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲချိန်ကစလို့ချောင်းကြီးကျွရသားဒေသခံတွေရွာကနေတိမ်းရှောင်နေကြရတာကြောင့်လူထိခိုက်တော့မရှိပါဘူးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ပလဲနေတဲ့မှာ2022ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်ကစလို့ကြီးရွာ6ရွာကနေအိမ်2000ကျော်စစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ချောင်းကြီးကြီးရွာမီးလောင်မှုအပြင်နေအိမ်ရန်နဲ့ချီမီးလောင်ဖျက်ဆီးခံခဲ့ရတဲ့မွေးတုံပန်းရွာစတဲ့ကြီးရွာတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်ထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ